Welcome to the Voice of America in Burmese.
Mingla nya ja ma khanya. Mila 3 ye tanin la ni VOA Myanmar bai a chi sin ni go American ပြည်ထောင်စု Washington DC မြို့တော်ကနေတရားစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လမ်းလမီတာ1925 30နဲ့လမ်းလမီတာ190တို့ကနေတရားနားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတရားနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အကြောင်းသတင်းတွေနဲ့အတူ
ဆရာမတစ်ခါတော့နမုန်းတင်းနေကြတော့အိမ်မြုံလေးပွားနဲ့လိုက်ကြတယ်။ဥနီကဲအထက်ပိုင်းကျွေးနဲ့ထုတ်တယ်။လမ်းလျှောက်ပြီးတော့သူကထုတ်လိုက်လေးပွားနဲ့ပြလိုက်နဲ့ဆွတ်တော့လမ်းထဲကနေစစ်သား၄-၅ယောက်ရှိပါတ
ယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုစတင်ရေးဆန္ဒပြပွဲတွေနဲ့အတူဒီလက်နက်ကင်ဖွဲ့တွေကလည်းပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပြည်နယ်တိုင်းဒေသတွေကဆန္ဒပြပွဲအခြေအနေတွေနောက်ဆက်ကစစ်ကောင်စီရဲ့ဟာရင်ကိုကျန်ရီတပ်ဖွဲ့ကမုံမောက်ဒေသမှာပြစ်ချလိုက်တာချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူလူမျိုးရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုဖြစ်ပွားခဲ့တာစတဲ့သတင်းပြပွချက်တွေကိုနားဆင်ကြရပါမယ်။ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်ထဲရောက်လာချိန်မှာစစ်အာဏာဆန့်ကျင်ရေးတပိတ်တွေလည်းနိုင်ငံအနှံ့နှိမ့်စင်ပေါ်ပေါက်နေသလိုစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေရပါတယ်။အာဏာရုပ်ပိတ်လိုက်နာရေးကမ္ဘာမျိုးဦးတော်လိုင်းရင်းနှီးအဖြစ်တမန်ထားတဲ့မနေ့တနင်္ဂနွေနေ့မှာတော့ရန်ကုန်မန္တလေးအပါအဝင်မြို့အတော်များများမှာဆန္ဒပြသူတချို့လမ်းပေါ်ထွက်လာပေမဲ့ဖမ်းဆီးနိုင်နေမှုတွေကြောင့်အချိန်ခဏတာပဲဆန္ဒပြနိုင်ခဲ့ကြပါတယ်။ဆနာပြသူတွေကိုစစ်တပ်ဖွဲ့ကတနတ်သွင်းနဲ့ပြစ်ခတ်ခဲ့တာကြောင့်နယ်မြို့တွေမှာရှောက်ထမင်းနဲ့တိုက်ဆုံခဲ့ရပါတယ်။ဒီကနေ့မှလည်းရန်ကုန်မြို့တဝိုက်မှာလမ်းမော်ထွက်ကျွေးကျော်ဆနာပြတာလည်းရှိသလိုအာဏာရှင်ဆန့်ကျင်ရေးစစ်တမ်းတွေလိုက်ကတ်တာမျိုးလည်းလုပ်ကြပါရယ်။ရန်ကုန်နဲ့မန္တလေးမြို့မှာတမုံတီလို့ဆိုပြီးတော့စစ်ကောင်စီတပ်တွေကအိမ်တွေကိုလေးခွာတွေအုပ်ခဲကျိုးတွေနဲ့ပြစ်အောင်မကကားမှန်တွေကိုလည်းရိုက်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်။နေ့စဉ်ရက်ဆက်လမ်းမော်ထွက်ချစ်တဲ့ဆန္ဒပြနေကြတဲ့မန္တလေးတဝဲအပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်နဲ့လူမဲ့တပိတ်တွေလှုပ်ခဲကြပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်အာဏာသိမ်းချိန်ကစပြီးတော့စစ်တပ်ကပစ်ခတ်လို့မတ်လ၂ရက်နေ့ထိအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း960ကျော်တေဆုံခဲ့ရပြီး3500ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရဲ့အကြီးအကဲများကုညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါရယ်တချိန်ထဲမှာပဲ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကပြည်ထောင်စုအစိုးရဝန်ကြီးတင်အုပ်ထုတ်ပြန်တာမှာထင်ရှားတဲ့ LGBTQ အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကိုလူ့အခွင့်အရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဦးအောင်မျိုးမင်းဟာ88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းသူဖြစ်တယ်လို့လူ့အခွင့်အရေးပညာရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစာနယ်ဇင်းသမား80ကျော်ဖမ်းဆီးခံရပြီးတဝက်ကျော်လောက်ကအခုထိန်းသိမ်းခံရတဲ့အကြောင်းဒီကနေ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အချိန်မှာမြန်မာနိုင်ငံတွင်တပ်သမားအဖွဲ့အစည်း18ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ဖမ်းဆီးခံရတဲ့တရင်ထောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလွှတ်ပေးဖို့တရင်အချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပိတ်ဆို့မှုအားလုံးကိုရပ်ဆိုင်ဖို့တပ်သမားအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မြန်မာနိုင်ငံတွင်စာနယ်ဇင်းသမားတွေမီဒီယာဝန်ထမ်းတွေဟာပြစ်မှတ်ထားဖိနှိပ်ခံရမှုရှိနေတဲ့အကြောင်းကပဲတိကျတေချာတဲ့အချက်အလက်တွေကိုလှလမ်းမြင်နိုင်အောင်ကြိုးပမ်းဆောင်နေတာကြောင့်ဒီအားထုတ်မှုကိုချီးကျူးကုန်မြူတဲ့အကြောင်းလဲတန်တမာအဖွဲ့အစည်းတွေရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံတွင်လွတ်လပ်တဲ့အဓိကပုံနှိပ်မီဒီယာလုပ်ငန်းလှည့်ပတ်နိုင်ခြင်းမရှိတဲ့အကြောင်းမီဒီယာလုပ်ငန်းတချို့ပိတ်ပင်ခံရတာလုပ်ငန်းလိုင်းစဉ်တွေဖျက်သိမ်းခံရတာရက်ဆိုင်ဖို့ဖိအားပေးခံနေရတာတွေကိုလဲကြေညာချက်မှာထည့်သွင်းရေးသားထားပါတယ်။မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီကျင့်သုံးတဲ့လူမှုအသိုက်အဝန်းရဲ့အခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းနဲ့အကျွင်းမဲ့ထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်တဲ့အကြောင်းအဓိကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတန်းအလူလည်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူသူသစ်3သိန်းကျော်လာတာ12ရက်ဆက်တိုက်ရှိနေပြီးတနင်္လာနေ့တရက်ထဲပိုကူသူသစ်3သိန်း6000 8000ကျော်ရှိပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးအများဆုံးကို The Serum Institute of India ကုမ္ပဏီကထုတ်လုပ်နေပေမဲ့အိန္ဒိယလူဦးရေနှစ်ရာခိုင်နှုန်းလောက်ကိုပဲဆေးထိုးပေးရသေးတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။မြို့တော်နယူးဒေလီမှာတော့စာသင်ကျောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်
။ဒီလီမဲအစ်ဖတ်အာ301 centers per vaccination ကပ်ပရိုဂရမ်ဆူဝါဟဲ
18အသက်16နှစ်ကနေ44နှစ်ကြားဒီလီမြို့ခံအားလုံးကိုကာကွယ်ဆေးအကြီးကျယ်ထိုးပေးနေပါတယ်။ ဒီကနေ့ကစပြီးတော့ထိုးပေးတာပါလက်ရှိကျောင်းဆက်ခုမှာအခုထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှာထိုးပေးနိုင်အောင်လုပ်သွားမှာပါလို့ဒေးလီလက်ထောက်ဝန်ကြီးချုပ်မနစ်စီโซဒီယာကပြောသွားတာပါအိန္ဒိယအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးအကူအညီတွေကိုလည်းကမ္ဘာနိုင်ငံအတော်များများကပေးပို့လှူဒါန်းနေသလိုအမေရိကန်နိုင်ငံကလည်းအကူအညီတွေအများဆုံးပေးပို့နိုင်အောင်လုပ်ကိုင်နေပြီလို့သမ္မတအင်ဖီရိုအရာရှိချုပ် Ron Klein က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုခဲ့ပါတယ်ကယောဂါပြန်နှံ့မှုထိန်းချုပ်နိုင်ဖို့အတွက်လဲလာမယ့်အင်္ဂါနေ့ကစပြီးတော့အိန္ဒိယနိုင်ငံကလီယန်တွင်အမေရိကန်မှဆင်းသက်ခွင့်ပိတ်ပင်မယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ချာနေမှာပြောထားပါတယ်။အိန္ဒိယအတွက်အမေရိကန်ကပေးပို့မဲ့ဆေးဘက်ဆိုင်ရာအကူအညီအများအပြားရှိနေပြီးတော့အောက်ဆီဂျင်ဘူးတွေ N95 နှာခေါင်းဆီးတွေအပါအဝင်အကူအညီပစ္စည်းတွေကိုလီယန်နှစီးနဲ့ကနအူပို့ဆောင်ထားပါတယ်။ဩစတြေးလျနိုင်ငံကလည်းအိန္ဒိယကလီယန်ဆင်းသက်ခွင့်ကိုကန့်သတ်ထားတာပါ။အိန္ဒိယကိုခရီးသွားခဲ့သူတွေဩစတြေးလျနိုင်ငံထဲဝင်လာရင်ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ရင်ဆိုင်ရနိုင်တယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းသူ့နိုင်ငံထဲမှာအိန္ဒိယနဲ့တောင်အာဖရိကမှာတွေ့ရတဲ့ဗီဇပြောင်းပိုးတွေတွေ့နေရတယ်လို့ပြောပါတယ်။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းကာကွယ်ဆေးထိုးထားပေမဲ့ဗီဇပြောင်းပိုးတွေကူးဆက်ပြန့်နှံ့နေတဲ့အတွက်ဆိုပြီးအင်ဒိုနီးရှားကိုခရီးမသွားဖို့ပြည်သူတွေကိုအကြံပြုထားပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရတနင်္လာနေ့အထိကမ္ဘာတစ်ဝန်းကိုဗစ်ပိုးကူးခံရသူ153တန်းနေပါရှိပြီးတော့အမေရိကန်ကတော့ 32.4 တန်းနဲ့ကမ္ဘာမှာပိုးကူးသူအများဆုံးပါ။ဒီနောက်မှာတော့အိန္ဒိယကတန်း20ကျော်နဲ့ဘရာဇီးလ်နိုင်ငံက 14.9 တန်းစီအစီအစီရှိနေတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ကကွယ်ဆေးထုတ်ဖို့ဝန်လိမ့်နေကြတဲ့လူတွေကြောင့် COVID-19 ကရောဂါလုံးဝကွယ်ပြောက်ဖို့တိုက်ဖြတ်ရေးမှာအန္တရာယ်ရှိနေတယ်လို့နောက်ဆုံးကြေညာထားတဲ့လူတို့သဘောထားစစ်တမ်းတစ်ခုမှတွေ့ရပါတယ်။ကမ္ဘာနိုင်ငံပေါင်း118နိုင်ငံကို Gallup သုတေသနစစ်တမ်းကကောက်ယူခဲ့ရမှာ89နိုင်ငံမှာကာကွယ်ဆေးထိုးချင်ပါတယ်လို့ဖြေဆိုတဲ့သူ90ရာခိုင်နှုန်းအောက်မှာပဲရှိပါတယ်။ပိုကူးဆက်ပြန့်နှံ့မှုရပ်တန့်သွားအောင်ပြည်သူ90ရာခိုင်နှုန်းကာကွယ်ဆေးထိုးဖို့လိုတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးတွေရောက်မလာခင်မနစ်နောက်ပိုင်းလောက်ကနိုင်ငံပေါင်း118နိုင်ငံကလူ1000စီကိုမေးမြန်းခဲ့တာပါ။နိုင်ငံ20လောက်မှာတော့အများစုကကာကွယ်ဆေးမထိုးဘူးလို့ဖြေဆိုကြပါတယ်။စစ်တမ်းရလတွေကိုခြုံငုံတုံးတက်လိုက်တဲ့အခါကမ္ဘာလူဦးရေ 9.6 ဘီလျံထဲမှာ 1 ဘီလျံကျော်ကဆေးထိုးမှမဟုတ်တာကိုတွေ့ရပါတယ်။ဒီလိုအချိန်မျိုးမှာပဲကျန်းမာရေးဝန်ထမ်းတွေအသက်ခံရတာမရင်ကျင့်ခံရတာတွေဒီမှာကိုထိလက်ရောက်တိုက်ခိုက်တာတွေကြုံနေရတယ်လို့အပြည်ပြည်ဆိုင်ရာကြက်ချီနေအဖွဲ့ ICRC ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ပဋိပက္ခဒေတာတွေမှာကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့အဲ့ဒီလိုတိုက်ခိုက်တာမျိုးကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားတာတွေအဆုံးသတ်ဖို့ကုလသမဂ္ဂရဲ့ပထမဆုံးပြဋ္ဌာန်းချက်ထွက်လာတာ9နှစ်ထဲရောက်လာပါပြီ။အဲ့ဒီနောက်ပိုင်းကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတဲ့အချိန်ထောင်နဲ့ချီရှိတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကျန်းမာရေးဌာနတွေ၊ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူနာသင်ရင်တွေပါတိုက်ခိုက်လူရတာနဲ့ကြုံနေရပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေပါတိုက်ခိုက်ခံရတယ်လို့ ICRC ကပြောပါတယ်။2016ကနေ2020ခုနှစ်ကြားနိုင်ငံ33နိုင်ငံမှာကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတာတစ်နှစ်ကိုအကြိမ်ကြီး3,900ကျော်ရှိတယ်လို့လည်း ICRC ကပြောပါတယ
်။ New American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 938ည5မီတာ32 kHz 9309ည5မီတာ51 kHz 5885တို့ဖြင့်စနေတွင်မှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တနင်္လာနေ့ညဘက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာ G7 အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့3ရက်ကြာဆွေးနွေးပွဲအတွက်ဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်နေပါတယ်ဒီ3ရက်တာအတွင်းကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ကြောင်းနဲ့အတူအစည်းအဝေးအတွင်းမှာရောဘေးဘန်အစည်းအဝေးတွေမှာပါရုရှားနဲ့တရုတ်နိုင်ငံတို့အရေးကိစ္စတွေလည်းဆွေးနွေးမဲ့ခေါင်းစဉ်ထဲမှာပါဝင်မယ်လို့ယူဆရပါတယ်။အီရန်နဲ့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စဟာတနင်္လာနေ့ညပိုင်းမှာဆွေးနွေးဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချောင်ဦးရန်ကဝန်ကြီးဘလင်ကန်နဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒတွေကိုပြန်လည်တုံ့တက်ခဲ့ပြီးတဲ့နောက်ဒီကိစ္စကိုလေးလေးနက်နက်ဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဘိုင်ဒန်အစိုးရအဖွဲ့အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားကြောင်းလည်းပြီးခဲ့တဲ့တောက်ကြနေ့ကကြေညာထားတာပါ။ဝင်ကြီးဘလန်ကန်ဟာဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမီဆုမိုတဂီနဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်စီမံကိန်းတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။တောင်ကိုရီးယားနဲ့အတူဒီပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းသွားကြဖို့ကိုလည်းတန်ဋိဌာန်ချထားကြောင်းပြောပါတယ်။ ဝင်ကြီးပလန်ကန်ရဲ့တနင်္လာနေ့မှာနောက်ထပ်ဘေးဘန်စီဝေးတွေကတော့ဘရူနိုင်းနိုင်ငံသားရဲ့ဝင်ကြီးအိန္ဒိယနိုင်ငံသားရဲ့ဝင်ကြီးနဲ့ဗြိတိရှ်နိုင်ငံသားရဲ့ဝင်ကြီးတို့နဲ့ဆွေးနွေးကြဖို့ဖြစ်ပါတယ်။ G7 ဖိလစ်ပိုင်နိုင်ငံသားရဲ့ဝင်ကြီးကရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကတရုတ်တင်မော်တွေထွက်သွားဖို့သူ့ရဲ့ကိုယ်ပိုင်ကွတ်တာစာမျက်နှာမှာရေးတင်ခဲ့ပါတယ်။ အငင်းပွားနေတဲ့ရေပိုင်နဲ့တည်းတရုတ်နိုင်ငံဘက်ကလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရုတ်နဲ့ဖိလစ်ပိုင်ကြားစကားစစ်ပွဲမှာဒါကနောက်ဆုံးထွက်လာတဲ့စကားတွေပါ။ဖိလစ်ပိုင်နိုင်ငံရဲ့မိုင်းနေရာအကျယ်တီးသန့်စီးပွားရေးဆောင်ပိုင်နဲ့ထက်မှာယာနဲ့ချီတဲ့တရုတ်သင်္ဘောတွေတရားမဝင်ရောက်ရှိနေတဲ့ဆိုပြီးဖိလစ်ပိုင်ဘက်ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အဲဒီနောက်အခုလိုဖိလစ ပြောဆိုရမှရှိသေးပါဘူး။ပိုင်နဲ့အငင်းပွားနေတဲ့ဝစ်ဆန်ရစ်နာကတရုတ်သမောရီဟာပင်လယ်ပြင်ထဲဒုက္ခတွေ့ပြီးလာရောက်ခိုးနားနေကြတဲ့ငါးဖန်လေတွေသာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကအစောပိုင်းမှာပြောထားပါတယ်။ နှစ်စဉ်ဒေါ်လာ3ထရီလီယံတန်ဖိုးရေချောင်းကုန်သွယ်ရေးဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်ကြောင်းအခိုင်အမာပြောဆိုနေတာပါ။ဖိလစ်ပိုင်အာဏာပိုင်တွေဘက်ကတော့တရုတ်သင်္ဘောတွေမှာပြည်သူစစ်တွေပါတယ်လို့ယူဆထားကြတာဖြစ်ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံအလဲပိုင်းစစ်ချမြို့နာကတက်မာမြစ်ထဲမှာဒီကနေ့တနင်္လာနေ့မှာသင်္ဘောနှစ်ဆင့်တိုက်မိပြီးအနည်းဆုံး25ရောက်သေဆုံးခဲ့ပါတယ်။9ရောက်ကိုတော့ကက်တင်နိုင်ခဲ့တဲ့အကြောင်းဒေသခံရဲချုပ်မီရော့စ်ဟိုစင်က AFP ကိုပြောပါတယ်။အနည်းဆုံးလူ30တင်လာတဲ့သင်္ဘောနဲ့သဲတင်သင်္ဘောတို့တိုက်မိတာဖြစ်ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်းနဲ့မိသက်တပ်ဖွဲ့ဝင်5ဦးနဲ့ဒေသခံတွေကကူညီကယ်ဆယ်ပေးနေတဲ့အကြောင်းတခြားရဲယာရှိတဦးကပြောပါတယ်။ အခုလိုသင်္ဘောတိုက်မှုတွေဖြစ်တာဟာရေချောင်းထိမ့်သိမ်းမှုညံ့ဖြစ်တာသင်္ဘောတိစောက်ရေးလုပ်ငန်းတွေမှာဘေးအန္တရာယ်ကင်းရှင်ရေးစီကံချက်တွေကိုမလိုက်နာတာတွေနဲ့ဝင်နဲ့အားမမျှအောင်ခီးတယ်တွေကိုအပြစ်အသိတင်တာတွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကအပြစ်ဖို့ပြောဆိုပါတယ်။အီဗီလာအစောပိုင်းမှာလူ50ပါသင်္ဘောနဲ့ကုန်တင်သင်္ဘောတိုက်မှုလို့30ကျော်သေဆုံးခဲ့ပါတယ်။မနေ့ကဂျွန်လတ chok ta mu asong tat phit twa gaung phit twa sei me mu ta khu yet san ya bo si ba de ai pet ai phone ne tacha apple company thau hlyat se pisi 1.6 tan jaw ma thong ni de apple company ye app store ga ni dollar billion baw mya soa a myat asong ya ni da ba Fortnite video game ထုတ် တဲ့ Epic Company က တရား ဆွဲ တဲ့ ဒီ အမှု က Apple Company အတွက် မကြသေး ခင် နှစ် တွေ အတွင်း အပြင်း ထန်ဆုံး တည်ယဝင် ချိန်ချောက် မှု ဖြစ် ပါတယ် Digital Game အသင်းဝင်ကြီး အပါအဝင် App Store က နေ ဝယ် သမျှ ရဲ့ 15 ရာခိုင်နှုန်း က နေ 30 ရာခိုင်နှုန်း အထိ ကို Apple Company က commission က ယူ ပါတယ် Apple Company ဟာ သူ့ရဲ့ digital online ဈေးကွက် ကလေး က နေ mobile app တွေ ကို လုပ်ဝကြီး အုပ် စီးပွား ရှာ နေ တယ် ဆို ပြီး Epic Company ကတရား ဆွဲ တာ ပါ Apple Company ကတော့ ဒီ ဆွတ် ဆွဲ ချက် ကို ညှင်း ဆိုး ထား ပါတယ် ရှင်
Now, so you are the new one. Now, you are the new one. 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 You are the Thomas Greenfield ga chi chu lai ba de di ka ni cha yaw de ka ba za ne sin lut lat khwin ni a thain ma phi amnesty international nang ngar ga lu ngai chan da kwin a phwe ji ga u saung pi lut de myanmar nang ngan be do ma tait sait ngain tet twa chin ma shi bu so de myanmar never silence campaign ma kula tamak ga san ya american ta ma ji linda thomas greenfield ga tu video min kun ne the twin pyo cha twa da phit ba de
to the people of burma and especially the journalists in burma the united states stands with you. We commend the brave journalists who are circumventing the military's media.
Myanmar people, at the point Myanmar nation ga tadin daw mya shin. American people ha shin no ne atu yat di ni ba le. တရင်မီဒီယာအပေါ်မြန်မာစစ်တပ်ရဲ့ပိတ်ပင်ကန့်သတ်မှုတွေကြားကစစ်တပ်ကကျူးလွန်နေတဲ့ကြောင်မဲ့ဖော်ရတွေကိုမတန်းတင်ပြီးကဘာကတိနေအောင်ဖြန့်ဝေပေးနေကြတဲ့သတင်းတောက်တွေကိုကျမတို့ချီးကျူးဂုဏ်ပြုပါတယ်။သတင်းတောက်တွေကိုအကြောင်းမဲ့ဖန်ဆီးထင်းသိမ်းနေတာကိုကျမတို့ရှုံချကန့်ကွက်ပါတယ်။သတင်းတောက်တွေအနေနဲ့ဆန္ဒပြပွဲတွေကိုလွတ်လပ်စွာသတင်းယူခွင့်ရှိသေးပါတယ်လို့တာမတ်ကြီးလင်ဒါသောမတ်စကရင်ဖီးလ်ကပြောသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ပြောထားသလိုပဲအမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးနဲ့အခြေခံအခွင့်အရေးတွေအတွက်ဆောင်ရွက်သွားမယ်ဆိုတဲ့တန်ဋိဌာကပြောင်းလဲပြင်မှာမဟုတ်ဘူးဆိုတာကိုလည်းတာမတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်။ဒါကြောင့်သတင်းတောက်တွေဖန်ဆီးခံရတာလူ့အခွင့်အရေးချိုးဖောက်နေတာတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်မဟာမိတ်တွေလှုပ်ဖော်ကန်ပက်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့လည်းတာမတ်ကြီးကပြောပါတယ်။နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဖော်ပြခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒနဲ့လိုက်လျောညီထွေမှုရှိစေမဲ့လွတ်လပ်ခွင့်ပွင့်လင်းပြီးတိုးတက်တာယာဝပြောမဲ့မြန်မာပြည်သူတွေရဲ့သဘောဆန္ဒကိုအလေးထားမဲ့အခြေအနေတွေရောက်လာအောင်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတာမတ်ကြီးလင်ဒါသောမတ်စကရင်ဖီးကသူ့ရဲ့ဗီဒီယိုမင်ခွန်းထဲမှာထည့်သွင်းပြောကြားထားပါတယ်။ဒီဗီဒီယိုကိုအတမတွင်ငင်လေးတွေမှာပဲမြမအရေးကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေထံတင်ပြခဲ့တဲ့အကြောင်းနောက်မှလည်းဆက်လက်တင်ပြနေဦးမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်ထွန်းကားရေးအတွက်ဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်းထည့်သွင်းပြောကြားထားပါတယ်ခင်ဗျာ။သရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်လေးရဲ့ဗုဒ္ဓနေ့ညတနင်္လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒါနဲ့တစ်ဆက်ထက်မှာပဲအခုသတင်းမီဒီယာလွတ်လပ်ခွင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောပြချင်ပါတယ်။ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆီယနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကျဆင်းနေတယ်လို့သတင်းတောက်တွေကပြောပါတယ်။သတင်းမီဒီယာလုပ်ငန်းကိုတားမြစ်တာသတင်းတောက်တွေကိုဖန်ဆီးတရားစွဲမှုတွေကြားကသတင်းတောက်တွေခက်ခက်ခဲခဲသတင်းရယူနေရတဲ့အခြေအနေတွေကိုတော့မက်ခင်ဖြူတွေကတင်ပြပေးပါမယ်ခင်ဗျာ
။ဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အချိန်မှအဖြစ်အမေရိကန်တန်ယုံအပါအဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ကြပါတယ်။ဖေဖော်ဝါရီ1ရက်နေ့ကဆီယနာတင်ခဲ့ပြီးတဲ့နောက်ဖန်ဆီးခံရတဲ့သတင်းတောက်80မှာ40ကျော်ကဆက်ပြီးတော့ဖန်ဆီးခံရဆဲဖြစ်ပြီးတရားစွဲဆိုခံရတယ်လို့တနမန်အဖွဲ့အစည်းပေါင်း20နီးပါးရဲ့စုပေါင်းညာချက်ထဲမှာဖော်ပြထားပါတယ်။ဖန်ဆီးခံထားတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့အင်တာနက်ကန့်သတ်မှုတွေကိုရပ်တန့်ဖို့ဆက်သွယ်ရေးနဲ့သတင်းအချက်အလက်လွတ်လပ်မှုကိုစတင်ပေးဖို့သတင်းအချက်အလက်ပေးနေတဲ့မီဒီယာကုမ္ပဏီတွေလိုင်စင်ရုပ်သိမ်းခံရတာဝင်ရောက်စီးနှင်းရှာဖွေခံရတာမီဒီယာလုပ်ငန်းငယ်အများစုပိတ်ဖို့ဖိအားပေးခံရတာတွေကိုရပ်တန့်ဖို့မီဒီယာလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့သတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့စသဖြင့်ဒီနိုင်ငံခြားတန်ယုံတွေကစစ်ကောင်စီကိုတိုက်တွန်းထားကြပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ခဲ့ပြီး3လကျော်လာတဲ့အချိန်အတွင်းလုပ်ငန်းလုပ်ပိုင်ခွင့်ရပ်လိုက်တဲ့သတင်းလုပ်ငန်း6ခုရှိနေပါပြီ။ Misima, DVB, 7 Days, မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးတော့မကြာခင်မှာပဲလုပ်ငန်းလုပ်ကံခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်တာပါ။ပြန်ကြားရေးဝန်ကြီးဌာနကဧပြီလ29ရက်နေ့ကထုတ်ပြန်ကြမှာတော့မီဒီယာတစ်ခုခုနီးပညာတရရက်သုံးပြီးသတင်းမထုတ်ပြန်ရဆိုပြီးဖော်ပြထားပါတယ်။အစိုးပိုင်းကအပိတ်ခံခဲ့ရတဲ့သတင်းမီဒီယာတချို့ကတော့အွန်လိုင်းနဲ့ဂျိုရုဆက်သွယ်ရေးကိုအသုံးပြုပြီးသတင်းတွေကိုဆက်လက်ဖော်ပြနေကြတာပါ။ဆီယနာတင်ပြီးတဲ့နောက်သတင်းသမားတွေကိုလုံခြုံရေးတွေဘက်ကပြစ်မှတ်ထားလာတဲ့အတွက်အရင်ကလိုပေါ်ပေါ်ထင်ထင်သတင်းရိုက်ကူးရယူဖို့မလွယ်တော့တဲ့အပြင်လက်ကင်တယ်လီဖုန်းနဲ့တောင်ရိုက်ကူးဖို့အဆင်မပြေတော့ဘူးလို့သတင်းတောက်တွေကပြောပါတယ်။အဖမ်းခံရနိုင်တဲ့အခြေအနေကြားမှာပဲသတင်းယူနေကြရတယ်လို့မကြာခင်ကပဲထုတ်ဝေခွင့်ပိတ်ပင်ခံလိုက်ရတဲ့မြကြီးနာသတင်းဌာနကသတင်းတောက်တယောက်ကပြောပါတယ
်။လက်လက်စွာထုတ်ဖို့ပြောဆိုခွင့်လက်လက်စွာသတင်းရယူခွင့်ဆိုတာကဟိုဒါကအဲ့တို့ပြပန်းဖြစ်သွားပြီပေါ့နော်အခုဟာငါအရေးကြီးတာကဒီအပိုင်းတော်မဟုတ်တော့ဘူးပေါ့နော်အခုဟာတည်င်းထောက်ပြီးရဲ့ safety လုံခြုံရေးတည်င်းထောက်ပြီးရဲ့လုံခြုံရေးရဲ့တည်င်းထောက်မိသားစုရဲ့လုံခြုံရေးရဲ့ဖြစ်နေတာပေါ့နော်ဆိုတာဘယ်လောက်ဆုံးနေလဲဆိုရင်ကျွန်တော်တို့တည်င်းထောက်ပြီးမို့အဲ့တော့ထောင်ချောက်စင်ဖန်းစီတာအဲ့ရင်အထည်ရောက်ဝတ်တင်လာဆွဲတာအဲ့ကြလို့တင်းထောက်တွေမသိဘူးဆိုရင်မိသားစုဝင်တွေဆွဲသွားတာဆိုရဟာတွေကလွတ်လပ်ခွင့်မရှိဘူးပြောစရာမလိုတော့တဲ့အတိုင်းအတာတခုဖြစ်သွားပြီပေါ့နော်
သူတို့ရဲ့မြကြီးနာသတင်းဂျာနယ်တိုက်အပါအဝင်သတင်းမီဒီယာတွေအပေါ်ဖိနှိပ်နေတာကလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုမိမောင်းထိုးပြတာဖြစ်တယ်လို့သူကပြောပါတယ
်အခုလိုပိတ်သိမ်းလိုက်တဲ့အပေါ်မှာလည်းကျွန်တော်မသိရဘူးလို့ကျွန်တော်ခံစားရတယ်ကျွန်တော်တို့ဟာကျွန်တော်မမြတ်တော့ကျွန်တော်တို့ဘာဝနိုင်မှာမပေးဘူးချက်ချင်းပဲကျွန်တော်တို့ထိုးခွင့်ပိတ်သိမ်းခြင်းဆိုရင်ဆောင်းဆောင်မှာကျွန်တော်တို့ ပို့လိုက်တယ်ပေါ့နော်သူတို့ဘလောက်ပဲပိတ်သိမ်းပိတ်သိမ်းကျွန်တော်တို့ဟာပြည်သူတွေအတွက်အများအလုပ်လုပ်ပေးနိုင်ခဲ့လို့သူတို့ကျွန်တော်တို့ကြောက်လို့ကျွန်တော်တို့ကိုပိတ်လိုက်တယ်လို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်ကကျွန်တော်ကုန်းယူတယ်
လုံငယ်လောက်ကန်ခွင့်ကိုစစ်ကောင်စီကမပိတ်ခင်ရပ်ပိုင်းတော့ကလည်းမြကြီးနားချာနယ်ကသတင်းတောက်၃ရောက်အတင်းအကျပ်ဖမ်းဆီးခံခဲ့ရပြီးစစ်ဆေးမြင့်ခံခဲ့ရပါတယ်။သူတို့တွေကိုတခြားသတင်းတောက်တွေလိုပဲတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲထားတာပါ။သတင်းတောက်တွေအနေနဲ့လုံခြုံရေးရစိုးရိမ်စရာဖြစ်လာတဲ့အတွက်သတင်းဆက်လက်ရယူရေးသားဖို့အတွက်လျှို့ဝှက်လုပ်ကိုင်နေကြပါတယ်။ပြည်သူတွေချားမှာတွားရောက်သတင်းရယူရတဲ့အခါမှာလည်းသတင်းပေးလာဆိုတဲ့တန်တရားနဲ့မယုံကြည်မှုကိုခံနေရတယ်လို့သတင်းသမားတဦးကပြောပါတယ်
။လက်ရှိအခြေအနေမှာကတော့ဒီနှစ်ခုရှိတာပေါ့လေတစ်ခုကပါလေဆိုကျွန်တော်တို့ကအနာပိုင်ကိုလည်းရှောင်ရတယ်။ဒီပစ္စည်းကတော့အမှန်တော့ဖုန်းပါတယ်ဆိုရင်တော့မှပဲဒီဖုန်းယူစစ်တာမျိုးပါမျိုးလုံးပါကိုကျွန်တော်တို့စိုးရင်ရတယ်ပေါ့နော်။ဒီမှာကတော့ဒီနောက်ခုပြောရရင်သတင်းရယူရဆိုတာချက်ပေါ့နော်ပြည်သူကြီးလားအားလုံးကဒါအဲ့အမှခံရတာဘာမှမရှိတော့ဘူးသူကချင်းချင်းလိုရိုင်းနေမယ်ဖြစ်ခဲ့မယ်ပေါ့နော်အဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးဆိုတော့တင်းသမားပါလေအမြင်ရှိလို့ဒါပြည်လူလူမှလည်းအမြင်ရှိရဲ့အနေထားလို့ပဲပြီးပါခင်ဗျာအလားတူပဲနောက်တစ်ခုကပါလေဒီဆန္ဒပြရတယ်ဒါမှမဟုတ်ဒီလှုပ်ရှားမှုတွေလုပ်တဲ့ပုံစံလေးကိုယ်နဲ့ချင်းချင်းမြည်ရဲ့သူပါရင်တော့ဒီကမရှိဘူးပေါ့နော်ဒါလို့ကိုယ်နဲ့မတူဘူးနဲ့တည်းလင်းကြပါတင်းတော်ယူမယ်ဆိုရင်တော့ကိုယ်အဲ့လိုမျိုးတလန်ဆိုပြီးတော့ကျင်းနာမျိုးတွေနောက်ပြီးတော့ဘယ်လိုပင်လာဖြစ်တာမျိုးတွေပေါ့နော်ဆီလာစီကလောက်တာမျိုးတွေအဲ့လိုမျိုးတွေကြုံရနိုင်တယ်ဒါကျွန်တော်ကိုယ်တိုင်လည်းဒုချင်းဒီတစ်ခုကကျွန်တော်ကြုံရသူလည်းပေါ့နော
်အင်တာနက်တွေကိုကန့်သက်ကြပိတ်ပင်တာတွေကြောင့်သတင်းစီးဆင်းမှုရပ်တန့်တော့မဲ့အခြေအနေနဲ့ကြုံနေရပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ
်ဒီကတော့သတင်းစီးဆင်းမှုနောက်နေသွားတဲ့အတွက်ကတော့ခေါ်လာတာအကောင်းပါတော့လေဟိုဒီလူလူကြမှာကျွန်တော်ကအင်တာနက်ကိုလွတ်လပ်ဖို့တုံ့ပြန်လို့ရနေတဲ့အခြေအနေတော့မှာပဲဒါရင်တူလေနောက်ပြီးတော့ချင်းအောင်ချင်းမတဲ့ရင်ဖွာတဲ့တဲ့ရင်ပေါ့နော်ဒီကိုကျွန်တော်တို့ကြုံရတယ်အခုကလာမှာတော့အင်တာနက်ကိုတော်တော်လေးစစ်စားပွားပွားသုံးနေရတဲ့အချိန်ဖြစ်တဲ့အခါကျတော့နောက်ပြီးတော့ပုံလိုက်တဲ့ရင်သာရအောင်နေပါလေရက်သွားပြီပေါ့နော်နောက်တခြားသားမီဒီယာတွေလည်းဒီရုပ်သံမီဒီယာတွေဆိုရင်လည်းဒါအခုကြောင့်ပိုဝက်ကြည့်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့တရင်စီကအခုကတော်တော်လေးအားနေပါအချိန်ကျတော့ဒီကကောလာဟာရာတွေကိုကြုံရတယ်ဒီကြားထဲမှာပေဟာမှန်ပေဟာအမှားဆိုတာတော်တော်လေးခွဲခြားထက်လာတယ်ပေါ့နော်အစိုးရအခြေအနေကိုရောက်သွားပြီလို့ပဲပြောရမယ်။တရှိတရင်လွတ်လပ်ခွင့်ရတော့ဒီလိုပဲပေါ့နော်
။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့ဖြစ်တဲ့ဒီကနေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးဖို့နဲ့ဖန်ဆီးခံသတင်းသမားတွေကိုပြန်လုပ်ပေးဖို့လူငယ်တွေကအွန်လိုင်းကမ်ပိန်းတွေလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။ဆီယန္နာတိုင်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နောက်ပိုင်းဖန်ဆီးခံခဲ့ရပြီးတော့အခုအချိန်ထိဆက်ပြီးဖန်ဆီးခံနေရတဲ့သတင်းသမား90နီးပါးရှိနေတယ်လို့နောက်ထပ်အယောက်20နီးပါးလည်းဖန်ဝရန်ထုတ်ခံထားပါတယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအမြင့်ကိန်းဟာ2020နှစ်ကထက်တဆင့်ကျဆင်းသွားပြီးနိုင်ငံပေါင်း180မှာ140နေရာမှာရှိတယ်လို့နယ်စီမထသတင်းတောက်များအဖွဲ့ ISF ရဲ့ဧပြီလကုန်ပိုင်းကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့10နှစ်တုန်းကအနေအထားမျိုးကိုပြောင်းရွှေ့သွားပြီလို့လည်း ISF အဖွဲ့ကပြောပါတယ်ရှင်
။မကွန်ချီတွေတင်ပြပေးကြတာပါခင်ဗျာ။ခုဆက်ပြီးတော့ဆီယနာတိမှုစန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်။ဆီယနာတိအုပ်ချုပ်တာ3လကျော်လာပြီဖြစ်ပေမဲ့ပြည်သူတွေဟာဆီယနာရှင်တွေပေါ်ဇွဲမလျှော့ဆက်လက်စန့်ကျင်နေကြပါတယ်။တတိဘက်ကလည်းပြည်သူတွေဆန္ဒဖော်ထုတ်တာကိုတားဆီးနိုင်ဖို့ဆက်လက်ဖိနှိပ်နေကြပါတယ်။အင်စည်းကားတွေနဲ့ဆန္ဒပြသူတွေကိုဖမ်းဖို့ကြိုးစားတာ၊တံပုံးတီးတဲ့မြို့နယ်တချို့ကလမ်းပေါ်ရပ်ထားတဲ့ကားတွေ၊တပ်ဖွဲ့ဝင်တွေမှန်ခွဲဖြစ်စီတာတွေလုပ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးခဲ့တဲ့ဇေဝါရီလ၁ရက်နေ့ကစလို့အာဏာသိမ်းခဲ့တာအခုဆိုရင်၃လနဲ့၃ရက်ရှိသွားပါပြီ။ဆီယနာသိမ်းမှုကိုကန့်ကွက်နေတဲ့ပြည်သူတွေကတော့အန်ရီရီဂျားကပဲရတဲ့နီးလန်းနေတုံးပြီးဆန္ဒဆက်ပြနေကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့ကမာရွတ်မြို့နယ်လှယ်တန်းအနီးတစ်ဝိုက်မှာနာဆာကစစ်ကောင်စီကိုစန့်ကျင်ကြောင်းရေးသားထားတဲ့စာတမ်းတွေကိုကိုင်ဆောင်စန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြသူတချို့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ရဲ့တဖက်ကန်တွင်တင်းမြို့မှာလည်းအာနာရှင်စန့်ကျင်စာသားတွေပါတဲ့စာရွက်တွေကိုဓာတ်တိုင်ကြီးမှာလိုက်ကတ်တဲ့တပိတ်ကိုလုပ်ခဲ့ကြပါတယ်။အဲ့ဒီလိုမျိုးဆန္ဒပြနေတဲ့သူတွေကိုနှိမ်နှင်းနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလည်းစ조사နေပါတယ်။တွင်တင်းမြို့ပေါ်မှာဆိုရင်တပ်ကဆိုတာကိုမသိရအောင်အင်စည်းကားတွေတုံးပြီးတော့ကင်းလည်နေကြတယ်လို့တွင်တင်းမြို့ကပြောပြပါတယ်
။ဟာဒီနေ့တော့အမကကျွန်တော်ဒီစာရွက်လိုက်ကတ်တဲ့တပိတ်တစ်ခုလုပ်လိုက်တယ်အမနော်။ပြီးတော့ဒီနေ့ဆိုင်ဆိုင်ရအနည်းငယ်ရမရွေးဆိုင်ဆုံးပါမှာ ไอ้ยาสั่นๆရှိတဲ့အခြေအနေတွေကိုပေါ့နော်ဝင်နေဝင်ပြီးတော့အဲ့မှာသူလိုအဲ့လိုဝါအဲ့လက်ဆယ်၃၀အဲ့လိုမမှားပါရဲ့မှာပြီးတော့မနေရတော့ဟာတဝိစစ်ကြောင့်မှာပါသွားတယ်၃ရက်အင်းဆိုင်ကိုပို့လိုက်တဲ့ကြောင့်မှာသူမျိုးတွေမှာသူဟာပေါ့ပြင်ပတဲ့လူကြီးကတော့ကားနဲ့ပတ်ကြတယ်ရေကစစ်ကံနဲ့ပတ်ကြတယ်ရေကစစ်ကံနဲ့မတော့စံငယ်လည်းပါတယ်ပြီးတော့အမှုနာတော့ဆိုရေကားအဖျောင်းအ
Negani Sana Topo Nide Turigule, a nine gene Luyadigu, Daddy Baga Loni Bari, Yangu Mu Buddha Muniriga, Lisa Chowlane, Lisa Conalan, Bazona Muniriga, Yijo Bamasui, Yashina, Tambon Dilu Suvi, Sitagani, Lamari Boma Yetare, Gatoro Miamia, Manigu, Yakwe Piazi Dore Epi, Gamani Bomale, Sesure Sadarigu, Yidore Lu, Tuye Gago Piazi Kaya to Dioga, Viewigu Piabare.
สระมาตะคาตรงอ่ะละมุ้งตีนี่จ้ะเนาะไอ้นี่อยู่ 4 ဒီရှေ့မှာတက်ထားတဲ့လမ်းနေရပေါ့နော်လမ်းပိုင်စီစီတီဗီကင်မရာရှိတယ်အဲ့ဒါကိုတုံချောင်းနဲ့အပေါ်တွန်းတွန်းတင်ပြီးတော့ဒါရှင်ကိုလွှဲအောင်လုပ်တယ်ပြီးတော့အဲ့မှာတန်ချောင်းတစ်ချောင်းတန်ချောင်းနဲ့ထိတ်မှလည်းအဲ့လိုပဲပြီးလက်မီလို့ပူလုံးကိုလုံပြီးပါတယ်ဘယ်ရယူလာရဲ့တန်ချောင်းလည်းမသိဘူးအဲ့ဒါရင်းနဲ့ကားမှန်နေကိုလိုက်ရိုက်တော့တာလိုက်ရိုက်တော့ကျွန်တော်ကမှန်ကွဲသွားတယ် mahu kau baru, kau insi mahu baru, no. Kau beri doa dah yang, ini mah jauh lebih ya subio, beri doa dah ini, beri na doa dah ini yang malu je ya, weh ye.
Siapa ting ucap mu acing jala lili, tiaw beri semu ini biduri ya bawa langjung muka masih lili pini deh lu, yang kau mahu pini tiada songa biduri ga biasa ni jaga macam.
Masa mungkin jadi kerabat kan ya, tanah setempat apa, tercakap ini dalam data ni ka, siapa temu senjin sana dia boleh jangan lepas dia bawa me, ni mana yang masih tak ada temu ucun ni lah, tunggu la jual aja mah, siapa temu upah lama tu senjin kangkung muri, sen yau dapat me, sebiji ni zeba, tanah ini dalam kerabat ini, mungkin ini sekarang data jipe ka sana dia boleh jangan, yang orang lada tering orang kau ni jangan lepas dia bawa me kan ya.
สิ่งใดก็อันนั้นเองโอชูนี่ละต้องละจอดาวิพิบิเมดีบอกกันว่าสนับจ้างมูริการ์ปองจันมิโอซงเนสเซชินีเจ้าว่าเสียหน้าเต็งเงียบีเจงอาซาลูปีดูมีอาจารย์เนื้อเรื่องแล้วหมดทว่าสนับจ้างเรื่องมิโอเรื่องก็ทุกพิเดตเนี่ยได้ดังเวมิโอมาโรดีเนี่ยเลยปีดูจะโชว์สนับจ้างเกจาวะเลยสนับจ้างมูริการ์ชื่อหน้าบุนอ่ะเดี๋ยวมิโอมาโรที่เดี๋ยวเคลียร์งานที่จะจีริมาโรบุนอ่ะที่ตัวจ้าเลยตัวที่สนับจ้างเลยฮาริอาร์โรลิฟิงสิบาร์เลยที่
ဒီတိုင်းလိုလိုပဲကောနော်ဖန်ဆီးခံရတဲ့သူတွေကတော့ရှိတယ်ဒါပေမဲ့တချို့ဖန်ဆီးခံရတဲ့သူတွေရှိတယ်တော့ပြန်လောက်လိုက်ဖိုင်းလိုက်ပြန်လောက်လိုက်အဲ့လိုမျိုးနေသားတွေတော့ရှိပါတယ်ဟုတ်ဒီလိုရှိရင်တမက်ပစ်တာတွေပါလို့ရှိတယ်အခုတဝယ်မှာကတော့ဒီပါတစ်ခုမျိုးဝင်မျိုးထွက်ပြည်တွင်မှာလည်းပြီးလို့ရှိရင်ဒီရန်စစ်ဆေးမှုတွေတွေ့ကြနေတာပေါ့နော်လမ်းပေါ်ထွက်ဆန္ဒပြမှုတွေ gan tu uga piao ba de.
Kaya bi ni ma ro sana ya ro pian ni je be ko no sa me. Ni dai ni lu pian ya ro mu khu ta ye ta li lu cha cha lu ye pya ja. Ma ne ya ro a chi chi je be a mya yi pya ja de. Di lo to phe mai long phe no di mo su a kon long yo no su ni ya ne tu ro pya ja de phe ma ma.
မိုင်းလုံးဖက်မှာတော့လူတော်မရှိရသေးဘူးတနနှစ်ချက်နဲ့ပြီးတော့လူစုခွဲလိုက်တာပေါ့နော်ဖန်စီမှုတွေနေစဉ်ရှိနေပေမဲ့လည်းနှီးမျိုးစုံနဲ့အာနာရှင်စန့်ကျင်မှုတွေရှိနေတဲ့သခိုင်းတိုင်းဒေသကြီးမုံရမျိုးမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းတေဆုံးသွားတဲ့သူတွေအတွက်ဒီကနေ့မှာဆူတောင်းပွဲလုပ်ခဲ့ကြတယ်လို့မုံရတပည့်ဦးဆောင်သူတူကပြောပါတယ်ဒီနေ့မှာတော့ဖက်ဒရယ်ဒီ
ဒီနေ့အာယုံတက်ချိန်ကစလို့တန်ကတမကတပိတ် တပောင်းစုတပိတ်အင်ဂျင်နီယာတွေရဲ့ဘူးတပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသူတွေပုံစံမျိုးစုံနဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။ပဲခူးညာဦးဘူးတလေမင်းဘူးတောင်ဦးလွိုက်ကော်ရွှေဘိုမုံရွာမြကြီးနားလွိုက်ကော်စတဲ့မျိုးတွေမှာလည်းစိုက်ခဲ့တပိတ်လူမဲတပိတ်ရွာရင်းတပိတ်နဲ့အိမ်လွင်းတပိတ်တွေပြုလုပ်ခဲ့ကြပြီးအာနာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသခဲ့ကြပါတယ် နိုင်ငံဆောင်မှာဆန္ဒပြခဲ့တဲ့မနေ့တုန်းကတော့ဖားကန့်နောင်ချိုမန္တလေးနဲ့ဝက်လက်မြို့တွေကဆန္ဒပြပွဲတွေပေါ်စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့လို့ရှေ့ရောက်သိမ်းဆုပ်ခဲ့ပါတယ်
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျ။ကိုဆက်ပြီးကချင်းပြည်နယ်အတွင်းကတိုက်ပွဲတွေမှာစစ်တပ်ကရဟယင်ပြစ်ကြခဲ့တဲ့အကြောင်းကိုပြောပြပါမယ်။နာဆာကစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာရဟယင်ဒဇင်ပြစ်ချခဲ့ပါတယ်။အဲ့ဒီရဟယင်ကိုသူတို့ပြစ်ချခဲ့တာလို့ KIA ကပြောပါတယ်။နှစ်ဖက်ကြား10ရက်မြောက်ဖြစ်နေတဲ့တိုက်ပွဲတွေမှာတော့ကုံလောရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့3ယောက်သေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့မိုးမောင်မြို့နယ်ကတိုက်ပွဲသတင်းကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ KIA အကြားဧပြီလ24ရက်နေ့မှာစတင်ခဲ့တဲ့မိုးမောင်မြို့နယ်မြို့သစ်ကုံလောစီဟတ်ရွာနီးကစတောင်းကုန်းတိုက်ပွဲဟာဒီကနေ့ဆိုရင်10မြောက်ရှိသွားပြီးတော့တိုက်ပွဲတွေလည်းပြင်းထန်နေပါတယ်။တပ်မတော်ဘက်ကနေပြီးတော့နေ့စဉ်လေကြောင်းကပါတိုက်ခိုက်နေရမှာဒီကနေ့မနေ့ပိုင်းမှာတော့ KIA ဘက်ကရဟယင်တစီးကိုပစ်ချခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။မနေ့မှာဟိုတောင်ပေါ်ဘက်ကပစ်တာဒီနေ့ HDC ဟိုမှာကြာသွားပြီစီဟဲ့ရွာမှာကြာတယ်ဟိုဒီလောက်ပဲ။ခဏဟိုခုနကြီးဟိုပိုင်းပေါ့ဟိုမှာလမ်းမှာတွေ့ခဲ့တယ်။အေးအခုလောလောဆယ်တော့ဟိုလေရင်ပြန်နဲ့ဒီတောင်ပေါ်ဘက်ကိုပုံးလိုက်ပါရင်ကျေးဒီလိုတက်ခဲကနေလဲဟိုမြောက်ပြည်မြောက်ပိုင်းမှာတစ်ပြင်းနေရ။ညနေတိုင်းပဲညနေတိုင်းပဲဖြစ်နေတာပါ
။ KAI ပြည်ညာရေးတောင်ကဗမွေးညော်ဘူးကလည်းရဟင်ပြက်ကြတာနဲ့ပတ်သက်လို့ခုလိုပြောပါရယ
်။စေနာကြီးဒီနေ့မြေစေမှာဖြစ်သွားလဲ။တို့လာပစ်တာဟာဒီကိုကျော်တို့ခေတ္တနဲ့ကြံခုခံဒီလိုလိုကြည့်မှသွားတာဖြစ်သွားတယ်ခင်ဗျာ။လောင်ကုန်းတက်ပွဲနေရာမှာဖြစ်သွားတယ်။
စလောင်ကုန်းတိုက်ပွဲဖြစ်ပွားတဲ့မြို့သစ်ကုံတော်ဒေသဘက်ကိုမနေ့9နာရီလောက်ခဲကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့မြေပြင်ကတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းပြောပါရယ်လူမှုကွန်ရက်ဆာမင်နာတွေမှာဒေါ်ဖုံရန်မြို့အနောက်ဘက်မှာရဟယင်ဒဇင်ထပ်မံပြက်ကျကြောင်းသတင်းတွေမှာဖော်ပြကြပေမဲ့ KIA ကတော့အတိမပြုပါဘူးစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဟာဒီနေ့မှလည်းပြင်းထန်နေပြီးတော့ကုံတော်ရွာကဖုံကြောင်းအနီးလက်နက်ကြီးကြီးကြတာကြောင့်တန်ကတပါပြန်လည်တော်မူပြီးတော့ရတတူတည်ဆုံရကြောင်းဒေသခံကေဇေးကြီးဆောင်းနေသူတူကပြောပါတယ
်ဒီနေ့မင်းကလေးကတော့ဒါသိခမှုတွေကတော့စတိုက်ကောင်သူဆိုရွာဆူညံနေရပါတော့နော်ဒီမနေ့ဟိုဆယ်နာရီစတော်တော့မှာကုန်းတော့ရွာတဲ့ပုံကြောင်းတဲ့ဒါလက်နေကြီးဟိုရွာတဲ့တော့လက်နေကြီးကအများကြီးကြားလာတော့ဒါမဲ့ပုံကြောင်းရဲ့ကြားလာတဲ့အလုံးကတော့ဒါလည်းဆယ်ခုနှစ်ယောက်ဆိုင်ရာရပြီးတော့ဒါတော့ပုံကြီးတပါကုန်းတော့ရွာပုံကြီးတပါပြန်လည်တော်မူကြတော့ဗျာကျင်းကျတဲ့မိဆိုင်ရဲ့ဘူလောဆန်ကျတဲ့လားဟိုအပြောက်ထပ်ပြမဆုံးသွားပြန်ပြန်နော်ဖြစ်နေပါဒီနောက်ကနောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါပဲဟတ်စကီတစီပြကြရတာဟုတ်တယ
်အတီးပြူနိုင်တဲ့လောက်တစ်ဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ထိခတ်တန်ရသူလည်း9ယောက်ထက်မနည်းရှိနေပါတယ်ဖုံးကြီးချောင်းအတွက်မှာလက်နက်ကြီးကြပြီးတဲ့နောက်နိုင်ဝတ်အကြလောက်မှာရဟယင်ပြက်ကြခဲ့တယ်ဆိုတာကိုလည်းသူကအခုလိုဆက်ပြောပါတယ
်နောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါဟတ်စကီတစီပြကြရတာဟုတ်တယ်တော့ဒီကမ်းမီဒီယာတော့ခုလက်ရှိချိန်ဒီရှေ့ကကိုင်းတော့ကြောတော့တာဒီတော်လေးကိုဆူရပြီးကမ်းမီဒီယာပြင်ထားမယ်ဆဲမှာပ
ါလက်ရှိဆဲကြဖြစ်နေတဲ့တိုက်ပွဲကြောင့်မလို့ဒေသခံပြည်သူ9000လောက်ဟာနေရာဆုံးခွာထွက်ပြေးနေရတယ်လို့လည်းဒေသတွင်းကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်လက်ရှိဖြစ်နေတဲ့မူးမောက်တိုက်ပွဲအခြေအနေကိုတပ်မတော်ဘက်ကစုံတရာစင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ကိုတန်းရုံတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာကဘာတဝမ်းဖြစ်ပေါ်နေတဲ့ကိုဗစ်ကာယောဂါအကြောင်းကိုတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ဟာခါမြို့မှာမေလ2ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဖွဲ့လုံခြုံရေးဂိတ်ကိုဟာခါမြို့ဒေသခံပြည်သူကာကွယ်ရေးတပ်တွေကတွားရောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်ဖမ်းဆီးဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုတာကိုတပ်ဖက်ကမလိုက်ရောတဲ့အတွက်အခုလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတင်းကျပ်တဲ့အခြေအနေကိုပြည်သူ့သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗ
ျချင်းပြည်နယ်ဟာကားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးသပိတ်မောက်ဆန္ဒပြပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဟာကားပြည်သူ့ကာဝေးရေးတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့စစ်စည်ရေးဂိတ်တစ်ခုကိုတနင်္ဂနွေညမှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ကဖမ်းဆီးထားသူတွေကိုမေလ2ရက်နေ့ညနေ4နာရီနောက်ဆုံးသားလွှတ်ပေးဖို့ပ
ဒီဒူဒီဘက်ကတောင်းဆိုခဲ့တာကိုစစ်တပ်ဘက်ကမလိုက်လို့တဲ့အတွက်တိုက်ခိုက်တာဖြစ်တယ်လို့ခါခါဗီဒူကာဝေးတတ်တာဝန်ရှိသူတို့ကအခုလိုပြောပါတယ်ကျွန်တော်တို့ကစတာကြောင့်ချမ်းနိုင်လေးစေနေစင်အားလုံးမှာစားဖြစ်တယ်လာရွေးတော်မပြီးဘူးကြာအဲ့ဒါနဲ့ဒီတပ်ကနောက်ဆုံးသွားရန်သူတက်တော့ရောင်းငါရောင်းလောက်ကြာနေတော့ကျွန်တော်တို့ဖြစ်မှာပေါ့ဘာအချိန်မှမရှိဘူးကျိုးဘူးကိစ္စရဲ့ဟာက
ကာကွေရေးတပ်ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မသိရသေးပါဘူးပြည်ဦးအေကလည်းတိကျတိမပြုတ်နိုင်ပါဘူးသူတို့ဘက်ကခုလိုစမတိုက်ခင်မှာစစ်တပ်ကိုသူတို့တောင်းဆိုတာနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်ကျွန်တော်တို့ကသူတင်ပြီးတော့တတိတည်းပြည်ကျွန်တော်တို့တောင်းဆိုချက်ဆက်တဲ့ချက်တောင်းကျွန်တော်တို့ကလောက်ထားတယ်ခေါ့နော်အဲ့ဒီအချိန်မှာပါပဲပါလဲဆိုတော့ခိုင်းစီခံရ
ကျွန်တော်တရားတွေကိုအကုန်လုံးလက်ကနာပြနိုင်ဖို့တကျွန်တော်တောင်းဆိုထားတယ်။ဒါပေမဲ့ဒီအခြေအနေချင်းပတ်သက်နေကျွန်တော်တောင်းဆိုချက်တွေကိုအချက်မယူရခဲ့ကြတော့ကျွန်တော်တို့ကဒီလိုမျိုးလုပ်ရတာပေါ့နော်။ဟာကမျိုးမှာအခုလိုပြေခါတက္ကမှုဖြစ်ပွားခဲ့ပြီးနောက်မြို့တွင်းလုံခြုံမှုတွေတင်းကျပ်လာတယ်လို့မြို့ခံတွေကပြောပါတယ်။ပြေခါမှုဖြစ်ပြီးမှလည်းဒီအဝင်ထွက်လို့နည်းနည်းတော့တင်းကျပ်တာပေါ
တဲ့ ဆန္ဒပြ သူတွေကို ပြန်လှုပ်ပေးဖို့ တောင်းဆိုရာကလေ ပြီးခဲ့တဲ့ ဧပြီလ 26 ရက်နေ့နဲ့ 29 ရက်နေ့တို့မှာ မင်းသားတေရခန့်တွေနဲ့ ဖွဲ့စည်းထားတဲ့ ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ စစ်ကောင်စီတပ်တွေကြား ပြစ်ခတ်မှု ဖြစ်ပွားခဲ့ပါတယ် ဒီပြစ်ခတ်တိုက်ခိုက်မှုမှာ စစ်ကောင်စီဘက်က အယောက် 20 ခန့် ထိခိုက်ကြဆုံးတယ် လို့ ပြည်သူ့ကာကွယ်ရေးတပ်ဘက်က ပြောဆိုနေပေမဲ့ စစ်ကောင်စီဘက်က တော့ 2 ဦးသေဆုံးတယ် လို့ ပြောပါတယ်
မင်းသားမျိုးပြည်ခတ်မှုပြီးစစ်ကောင်စီတပ်ဖက်ပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တွေမြို့မီမြို့ဘက်တွေနဲ့၃ရက်ကြာတွေ့ဆုံညှိနှိုင်းမှုရသဘောတူညီချက်ရရှိခဲ့တယ်လို့ကာကွယ်ရေးဖွဲ့ဝင်တို့ကပြောပါတယ်မင်းသားဆွေးနွေးမှုအရာအခုလက်ရှိချိန်ထိဒီပြေုံရဲ့ထွေးအုပ်ရဲ့ပန်ယုံရဲ့တပ်ဆွဲထားတဲ့ကျန်စုပ်ပြီးရဲ့ဆိုရုံနဲ့မှာဆွဲထားတဲ့ကျွန်တော်အုပ်စုက
နာဖတ်ပြရင်ဘာတွေဆက်ဖြစ်မယ်ဆိုတာကိုတော့မပြောနိုင်သေးဘူးလို့သူကဆိုပါတယ်ချင်းပြည်နယ်မင်းတပ်နယ်ဟာကားမြို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိမောင်းမှုပေါ်မှာလုံခြုံရေးတပ်ဖွဲ့ကလက်နက်တွေနဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်ခဲ့ကြတာပါအခုလိုအာဏာသိမ်းစစ်ကောင်စီရဲ့တပ်တွေကဆန္ဒပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေချိန်မှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးတော့ဧပြီလ22ရက်နေ့မှာချင်းမျိုးရာဖွဲ့ချုပ်ချင်း National Organization နဲ့ချင်းမျိုးရာကာကွယ်ရေးဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
နိုင်ငံအရင်ပြောပြပေးခဲ့တော့ခင်ဗျာဗီအမေရိကန်တန်ကနေတနေ့နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကိုဗစ်ကာယောဂအကြောင်းကိုလည်းပြောပြကြပါမယ်အိန္ဒိယနိုင်ငံနဲ့ကမ္ဘာတခြားနေရာတွေမှာကိုဗစ် -19 ကာယောဂကူးစက်မှုတချိန်တိုးမြင့်မားလာနေချိန်မှာပဲကိုဗစ်ရောဂါလိုင်းပြင်းထန်နေတဲ့နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးကိုမူလဖော်မြူလာအတိုင်းထုတ်ဝေသွားနိုင်အောင်မူပိုင်ခွင့်မှတ်ပုံတင်ထားတဲ့စီကန်းတွေရှော့ချပေးအဆိုပြုချက်နဲ့ပတ်သက်လို့အမေရိကန်သမ္မတဘိုင်ဒန်ရဲ့အစိုးရအဖွဲ့ကပြူတာပြင်တာပုံစံနဲ့ရပ်တည်နေပါတယ်ဒီအကြောင်းအင်ပြူတော်တင်တော့ပက်စီဝီရာကူးဆွာရရဲ့တင်ပြပို့ချက်ကိုမခွန်ညိုကပြောပြပေးမှာပါခင်ဗျာ
အိန္ဒိယနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းမြင့်မားဆိုးရွားနေပြီးနေ့စဉ်သေနှုန်း 3,600 ထက်ကိုတက်နေတဲ့အချိန်မှာကာကွယ်ဆေးထိုးဖို့စောင့်နေကြတဲ့လူရန်ကြီးဟာလည်းမျက်စိတဆုံးရှိနေတာပါစင်းရုံဝန်တန်းဂူပရစ်ဆန်ကလူနာတွေအတွက်အောက်ဆီဂျင်ပြက်လက်နေတဲ့အကြောင်းအခုလိုပြောပြပါတယ
် All over India all over Delhi to
India တနိုင်ငံလုံး Delhi တမြို့လုံးနောက်ပြီး Chandigarh Ludhiana Haridwar Jaipur နဲ့တခြားနီးနားကမြို့တွေအကုန်လုံးမှာအောက်ဆီဂျင်ရှိသေးလားဆိုတာကျွန်တော်တို့လိုက်ရှာနေကြပါတယ
်ကိုဗစ်ကာကွယ်ဆေးထုတ်တဲ့ဆေးကုမ္ပဏီကြီးတွေအနေနဲ့ကာကွယ်ဆေးမူပိုင်ခွင့်ကိုလျှော့ပေးပြီးအဲ့ဒီနီးနားတွေနဲ့တခြားတိုင်းပြည်တွေကပါဆေးထုတ်လုပ်ခွင့်ပေးဖို့TRIPS လို့ခေါ်တဲ့အစိုးပြချက်တရက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေက2020အောက်တိုဘာလကလေးကစတင်တောင်းဆိုခဲ့ကြတာပါဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ထောက်ခံပံ့ပိုးမှုမပါဘဲနဲ့တော့ဒီအစိုးပြချက်အကောင့်ထဲပေါ်လာဖို့လမ်းစာကသိပ်အားမကောင်းလာပါဘူးသမရရစီးတဲ့ Air Force One လေယာဉ်ပေါ်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာတော့အင်ဂျီရောပြောခွင့်ရဂျန်ဆာကီက
Our overall objective
is to provide as much supply to the global.
Tomorrow, ye man cha along song ga, ta ka ba long ga lu mu ta wai si go, ka kwe se re pe po nai phu ne, a ri a twet kong cha si ta 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 ne lou nai phu ba.
Lashi Tamara Joe Biden ye, Democratic Party ga tu tat de a myin si su re pa win, ka kwe se mu ban kwen che shao ye taung so ni cha su re ne, lu tha chin sa na mu ku nyi pe ye phwe re ga ro, mu ban kwen che shao pe ye ha, ka ba ta wan ka yo ga tai phya ye go a song phya pe nai lai me lo yu sa tha ja ba de.
That can empower government to address the
mu ban kwen che shao ye TRIPS ha, a so ya re ni ne ka kwe se sha pa mu go phye shin nai bo a ye ji de Longazin Tia Balu, Nezi Macha Tia Wenya Puega, Doctor Yuran Jing Huga, Piovare, Tabi Mele, Se Mubang Wingo, Son Lubirade, Akulashi, Tony de Nongo, a shame for me and Biro Luranaga, Lo Anni, Time Birego, Amyanzo Kunai Men, Nilan Piedello, Johnny Tare, Sekum Nigeria, Piagole, Asuya Puega, Tapamajin Sign Yaraba. Lumuye Lu Dan Yayodu, when we nate da mamaho, a le labe when we see a dangi rema, go get gagwezi, a kame, chanty naye, go la tamagaye, a season, go petsma, nagwega, bambo kuni benide, billion at the teji, Bill Gates galeve, a kulu, nyana, mubang wink chisho ye, danso jagoro, lamakamau.
Very little sense, and this is the mistake on his part. And
Pia Tulu Piari Deg Ma, the Marine Luya Kule Chibari. Kadian Kaba Jamai Lumu Kisane Patalushin, Jaruga di Billionaria Tangu Natal Timime, a Kulukisami Jaro Malena Tine Kisawa.
Kavama Kawaze Yashimu, Memyamata Chenira Shotanabu, Tolo Muson Yi Tidune, Bogliga Yeni Mianamu Kandarima, Nipianari, Lepian Pijine, Siwaye Longandri, Shaymian Lao, Balu Lepayam Lesurago, the Wopa Nalezibu, Yawi Ram Yugoro, the Teji Gateska Apivare.
Factories in India up in full speed. That's already happening with AstraZeneca.
In Niyama, Seoni Sabuka, Siwayashi Mumuni Narigu, PCM Biname, Nilan Kubjabi, Ago Shimimi Lonivari, Dini Time, AstraZeneca, Letolo Binivari. Not that Namule, Dibonza, Ni Time, Topi Doma Pibi, Panae Gunile, Yashi Zimama.
Kawaze Mubai Queen Pisho Yisu Jujago, Kavakonto Ye Puewin Nanga Shisejo. Nangan Kansa Hong Chosene, Nobel Sushin Tiarugale, Taukan Api Nijarawa. Diso Pujago, Mila Mayanima Jimbame, Kabak Gonto Ye Puet Turini Laga Male, Adiga Tabi Sunu Dwaja Uma Chaparishin, Jama Kwanyova.
Makwanyo Dinja Pigarawakna, View America and Tangani, Danila Nit Yava and Sisinigo Sele Tolin Pinirawa. Kuro Basin Ganarigo, Tinsa Bibu, Chinola Bibu, Pramazon Sibai Sisina Sajamale. Corona ka be yoga be tin myama nanga ma siana de mu thap phit da chaung la mae nit ti sa bai ma nangan u yi ye thet wet sin ye mwet de ga de 2015 khu ne ka a chin ni myo a thi so yut ja sin twa na chaung kratama ka phun myo mu a si sin UNDP ga tri pi tha ba le de chain ne ma be la mae la bai ni a twin myama lu tu ye tong tan kwe chaw san na yek kha pya lat twa nai ne a yi chaung yek kha thauk pat nai yi kratama ka ga pyin sin ni ba le ဒီစနေပါစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင
်ဗျအခုစရတော့မရဲဒီကဒါအကုန်လုံးကဘာပြောဆိုချင်းတကနဲ့အားခက်ခဲလို့ရတဲ့အချိန်ကတော့ညီမတို့ကတော့ဒီကိုယ့်ရဲ့ဈေးပေါ့သူကြီးတရာသုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်အဓိကစဉ်းစားပါဘယ်ဟာလေးကပူတတမလဲတတနဲ့ဘယ်ဟာလေးကပူလောက်လောက်ငါးဖြစ်ရမလဲအဲ့ဒါပဲပြရတာပေါ့နော်
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီ။ရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူး။နေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝယ်လို့လူကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရေးတောက်ရေးအတွေ့မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။လောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူး။တနည်းရတဲ့ဝင်ငွေတနည်းစားရေးတောက်ရေးဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ်
။အခုကအခြေခံလူဒန်းစားမတော့အမျိုးအပွဲသေးတာ။ဟိုစိုက်ကားနေတဲ့လူလောက်ကတော့ဘာလို့ပြောအရေးစုံကြီးဆက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလူကြီးကမူကောက်တဲ့လူတို့ဒီလိုမျိုးဟိုပန်လေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေဆိုကြတော့အဆင်မပြေနိုင်ဘူးမှာ
ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုယောကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
It's been a very difficult few months for many people. It's true that
ဒီကနေ့လပိုင်းတွေကတည်းကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စစ်ရုံတွေလည်းအများပြားရှိနေပါလေ။လေပတ်တဲ့စစ်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလေပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလေပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းလိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်းတာကြောင့်မတည်ငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆန်းတဲ့ရိတ်ခါမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြေရှိကြောင်းကုလသမဂ္ဂဆန်းတဲ့ရိတ်ခါအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရယောက
So this all added up to a situation of real concern and one where
ဒီကြောင်ရလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 လောက်စားနပ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့မြန်မာစားနပ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြေရှိပါတယ်။
မြန်မာနိုင်ငံတွင်ဗန်စနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ကျွန်တော်နိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာစိုးလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဗန်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေကငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in hand to provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နည်းပါးစင်ရင်မွေးတည်တဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကသတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေသတွင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လေဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာကပ်ဘေးရောဂါကြောင့်တင့်တဲ့အခြေအနေမှာနိုင်ငံရေးပြဿနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွေ့လာနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်ရင်မွေးတည်ခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆီယနာတင်ပြီးတဲ့နောက်ဖြစ်လာရတဲ့အကျန့်ဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖန်းစီခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီယေနဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစီရင်ခံစာကသတိပေးပါတယ်ကမ္ဘာပံရဲ့အပြည်လာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှု10ရာခိုင်နှုန်းဖြစ်ရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေချောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာတိမ်မှုနောက်2လအတွင်းရေချောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချင်းကပ်လာနေတာပြသနေတာဖြစ်တယ်လို့လည်း UNDP အစီရင်ခံစာမှာသတိပေးထားတာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်တင်ဆက်ပေးခဲ့တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ခင်ဗျာ။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာတဝန်းမှာရှိကြတဲ့မြန်မာလူငယ်တွေစီစီလုံးလုံးနဲ့ဆေးအာဏာရှင်စနစ်ကိုဆန့်ကျင်နေကြပါတယ်။မြန်မာနိုင်ငံနဲ့အဝေးမှာနှစ်ပေါင်းများစွာတည်းကရောက်နေကြပြီမဲ့ဘာကြောင့်အခုလိုမြန်မာပြည်အရေးလုံနေကြသလဲဆိုတာကိုမဆုမြတ်မွန်ကနိုင်ငံဆောင်ကလူငယ်တွေကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လောက်ရအပေါ်တက်တက်ကြွကြွဆန့်ကျင်ကန့်ကွက်နေကြတဲ့နိုင်ငံတကာကသူတွေထဲမှာမြန်မာနိုင်ငံကနေနှစ်ပေါင်းအတော်ကြာတဲ့ကဆုံးခွာခဲ့သူတွေမြန်မာနိုင်ငံသားမဟုတ်တော့သူတွေလည်းအများပြားပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ဆက်နွယ်မှုမရှိတော့ပေမဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာတွေကိုမြင်ရတဲ့အခါမှာကိုယ်နဲ့မဆိုင်သလိုနေလို့မရဘူးလို့ပြောကြတာတွေကတော့တူညီနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်နေတဲ့ကချင်တိုင်းရင်းသားလူငယ်အာဆမ်စခုံကတော့သူကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့စစ်တပ်ရဲ့မတရားအနိုင်ကျင့်မှုတွေကိုပြန်ပြီးမြင်တွေ့တဲ့အခါမှာဒီအတိုင်းချိမနေနိုင်လို့ဆရာနာရှင်အဆုံးတက်ရေးတက်နိုင်သမျှလှုပ်ရှားနေတယ်လို့ VOA ကိုပြောပြပါရယ်
။မြေယုံကဆိုရှင်ဒီစစ်သားတွေတူလို့ရှင်ကျွန်တော်ဘယ်လိုမျိုးပုံရှောင်အောင်ဘယ်လိုမျိုးပြီးရမယ်ပေါ့နော်။သူတို့နဲ့လုံးဝထိတ်တိုင်မတွေ့ဖို့တော့ပေါ့နော်။ဆိုတော့ဒီသူတို့ရဲ့အမြဲတမ်းကျွန်တော်တို့တူလို့ရှင်ကတတ်နဲ့ဖြစ်မယ်။mainly ဆိုရှင်ပေါ့နော်။သူတို့ပေါ့နော်။သူတို့ကလုံခြုံမှုဆိုအလုံးဝမရှိဘူး။ဒီတော့တောင်းကြပါဆိုလို့ရှင်ပေါ့နော်။အမြဲတမ်းပြီးနေရတဲ့ပုံစံနဲ့နေရတာပေါ့နော်အခုကတော့ကျွန်တော်တို့ဒီအမေရိကန်မှာဆင်းနေကြော်ယူပေါ့နော်ဒီမှာဒီနာဒီအနေနဲ့တားလဲဖြစ်သွားပြီပေါ့နော်ကျွန်တော်တို့မှာဒီနိုင်ငံသားခံစားခွင့်ဆိုတာဟာတော်တော်များတယ်ဖြစ်ချင်တဲ့လူတွေဖြစ်ချင်တဲ့ဆန္ဒရှိတဲ့ဟာလေးအကုန်လုံးရှိတယ်ဒါပေမဲ့ဒီ February 3ရက်တည်းကအမေရိကန်နိုင်ငံတိုင်းပြည်ကြီးကိုဒီစစ်အာဏာတင်းနေတဲ့ခါမှာဒီလူတွေဒီသူတို့ရဲ့အနာဂတ်တွေသူတို့ရဲ့ရှေ့ဆက်မဲ့လမ်းတွေအကုန်လုံးကအစကတည်းကဒီကိုဗစ်ကြောင့်မနှောက်ချနေတဲ့ဟာကြီးကိုဒီဆင်အာနာရှင်ကဆင်အာနာပြတ်တဲ့နေ့ခါမှာလုံးဝစိတ်ချင်းမှာဘလို့မှမခံစားနိုင်ဘူးနော်ဒီလူတွေကိုဒီ life bullet နဲ့သူတို့အမီနေရှင်နဲ့ပြတ်တဲ့ခါမှာလူတွေဒီရဲ့ခါမှာပုံတွေတွေ့ရခါမှာကျွန်တော်စိတ်ချင်းမှာမခံစားနိုင်ဘူးကျွန်တော်လည်းစိတ်ချင်းမှာပြင်ကြည့်ခါမှာဒါကတော့လုံးဝမတမန်မှုအရင်လုံးဝစိတ်သက်တည်နေတထက်တယ်လို့ကျွန်တော်လည်းအာဒီနေ့မှာတခါတည်းထိရတယ်ကျွန်တော်ရဲ့စိတ်ထဲမှာစစ်တပ်ကအော်အရင်ကလေးကကျွန်တော်ဒီတိုင်းတိုင်းယူပဲရစတာမဟုတ်သူရဲ့စိတ်ထဲမှာဒီမှာဒီမှာရှိတဲ့သူရဲ့လူတွေကိုယ်တိုင်ဝင်မှသူတို့အလောက်ထိရဲရဲဆက်ဆက်တက်ဖြက်ရဲတဲ့တတိယသူတို့ရဲ့ထဲမှာအမြင်သူရဲ့တွေးမှာအမြင်ရှိတယ်ဆိုတော့ကျွန်တော်တိလိုက်တယ်ကျွန်တော်ဒီတိုင်းတားမှတက်ဖြက်တာမဟုတ်တော့ဘူးကိုကသူကအဲ့လိုပြောတယ်ဆိုတော့ကျွန်တော်ဘက်ကနေမှဘယ်လိုမျိုးဒီအဝေးရောက်လူတွေဘယ်လိုမျိုးလုံမလဲဆိုတော့ကျွန်တော်media campaign similar to joining issue ဒီတိုင်းရိုက်ပေါ်တော့စာရီပူရဲမေရင်းတိုင်းစာရီပူရဲ
သူ့လိုပဲ American မှာနေထိုင်ကြတဲ့လူငယ်တော်တော်များများကလည်းမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိစိတ်ဝင်စားနေကြတယ်လို့သူကပြောပြပါတယ
်ဒီ American မှာရောက်နေတဲ့လူငယ်တွေကဒီဘာတော့မစကားမပြောလူကြီးရောမအကုန်လုံးတည်ရတဲ့ရှင်မိကနဲ့ထပ်ဆိုလို့ရှိရင်အကုန်လုံးကမြန်မာဖြစ်တဲ့ဒီရဲ့စိတ်တည်းနော်စိတ်တည်းရဲ့အုတ်ချုပ်တဲ့အားရဘယ်လောက်ကြီးမာနီလဲဆိုတာတွေအကုန်လုံးကသူတို့ရဲ့တည်ရကျွန်တော်တို့ကနေမှသူတို့ရဲ့အမြင်နဲ့ပြောပြနေတယ်သူတို့ရဲ့အမြင်နဲ့နားထောင်နေပြီလို့ရှိရင်အမြင်နဲ့ဒီဝီပါဝီကင်းမှာဆိုလို့ရှိရင်သူတို့ကနေမှတက်တက်ကြွနေအမြင်နဲ့ဒီဆန္ဒပြရဲ့ပွဲမှာဆိုလို့ရှိရင်အမြင်နဲ့ပါဝင်တယ
်နောက်ထပ် generation Z လူငယ်တအူးဖြစ်တဲ့ထိုင်ဝမ်မှာနေတဲ့မတ်စုဝေလင်းကလည်းသူနဲ့တက်တူရွယ်သူတွေအသက်ပေးပြီးတော့ဆရာနာရှင်ကိုဆန့်ကျင်နေတာမြင်ရပြီးတဲ့နောက်မှာသူတက်နိုင်တာလုပ်မယ်ဆိုတဲ့စိတ်ဖြစ်လာတာလို့ပြောပါရယ
်ဆရာကြီးမိုင်းကတော့အဲ့ဘယ်လိုဖြစ်လို့ဒီ2021မှာဒီလိုမျိုးကြီးဟိုမယုံရှင်စရာပေါ့နော်ဒီ2021ဒီလိုမျိုးဟိုတိုးတက်နေတဲ့ခေတ်ကြီးမှာတော့မှဒီလိုမျိုးအာဏာရုပ်ရည်ကြီးတည်ဝင်သွားပဲဆိုတဲ့ဟာပေါ့နော်နောက်ပြီးတော့အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာနောက်ပိုင်းကျတော့အခုဒီဆန္ဒတွေထွက်ပြကြလို့ရတဲ့အချိန်မှာဆန္ဒတွေလူငယ်တွေထွက်ပြကြတယ်အဲ့ဒီမှာဒီဆရာအာဏာရှင်ပေါ့ဒီအာဏာရှင်တဆူကအခုလူတွေကိုအဲ့လိုမျိုးမတရားနှိပ်စက်ပြီးတော့တက်ဖြတ်တယ်ပေါ့နော်အဲ့တက်ဖြတ်တဲ့အချိန်မှာညီမလေးတို့နဲ့အသက်ရွယ်သူတွေကတက်သူရွယ်သူတွေပေါ့နော်တောင်မှအရှိတန်းတက်ပြီးတော့အသက်တွေစည်းတာပေါ့နော်ဒါပေမဲ့ညီမလေးကအခုထိုင်ဝမ်မှာနေတယ်ဟိုလုံလုံချုံချုံရှိတယ်ဟိုကို့အိတ်တဲ့အချိန်မှာတော့မှဟိုလိုမျိုးပေါ့နော်ကို့အိမ်မှာမနေဘဲနဲ့အဲ့လိုမျိုးပြေးနေရတဲ့သူတွေတို့မဟုတ်ပဲနဲ့ဟိုစိတ်ချလက်ချအိတ်လို့ရတဲ့အချိန်ဒီမှာတော့မှဒီလိုမျိုးဒီအရေးပေါ့နော်ဒီအခုကကြတော့ဓမ္မနဲ့အာဓမ္မအရေးမှာတော့မှဒီဓမ္မဘက်မှာမမမရက်တီးပေးရမယ်အချိန်ရောက်လာပြီပေါ့နော်အဲ့လိုမျိုးလေး တွေးမိရေပေါ့နော်။အမှန်တော့ဒါကတော့နိုင်ငံရေးတော့မဟုတ်ဘူးပေါ့နော်။ဒီလိုမျိုးဓမ္မနဲ့အာဓမ္မနဲ့ဖြစ်နေတဲ့ဥစ္စာမျိုးကဒီလိုမျိုးဟိုအာဓမ္မဘက်မှာဒီလိုမျိုးငင်ခံပြီးတော့နေပဲနဲ့ပေါ့နော်။ဒီလုံလုံချုံချုံရှိတဲ့နေရာမှာရှိတဲ့အရာကိုဟိုကို support လုပ်နိုင်တဲ့နေရာထောက်ပံ့နိုင်တဲ့နေရာကိုထောက်ပံ့အောင်မယ်ဆိုတဲ့ဟာဒီပေါ့
။ကမ္ဘာတစ်လောကနိုင်ငံစုံမှာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးဆန္ဒပြပွဲတွေကိုသူကစတင်ဥစ္စာစီစဉ်ခဲ့တာဖြစ်ပါတယ်
။ငါးလပိုင်းနှစ်ရက်နေမှာဒီကမ္ဘာလုံးဆိုင်ရာမြမຫນွေဦးတော်လှန်ရေးပေါ့။အဲ့ဒီဥစ္စာကိုကြတော့ဥဆောင်ပြီးတော့တခြားနိုင်ငံကဟိုညီကောင်မတွေနဲ့အခြေဆက်လုပ်တယ်ဒီရင်းဒီပါကအာညီကောင်မတွေများအကုန်လုံးဖိတ်ခေါ်ရဲပေါ့နော
်ဆေးရနာတိမ့်မှုကိုအကြမ်းမဖက်အာနာဖီဆန်နေကြတဲ့ CDM လှုပ်ရှားနေသူဝန်ထမ်းတွေကိုကူညီနိုင်ဖို့အတွက်ရန်ပုံငွေချပေးနေတဲ့မတ်တပ်သားကလည်းမတရားမှုတွေကိုလက်မခံနိုင်လို့တတ်နိုင်တဲ့ဘက်ကလှုပ်ပေးနေတာပါတဲ
့ဗမာပြည်နဲ့ထွက်လာတာတတုံရင်းရဲ့ထွက်လာတာပေါ့နော်နိုင်ငံသားအနေနဲ့လည်းမရှိတာကြားပြီးမှရယ်နိုင်ငံသားအနေနဲ့ဆိုရင်ကမ္ဘာဩစတြေးလျနိုင်ငံသားနဲ့ဗြိတိန်နိုင်ငံသားနှစ်ခုရှိထားတဲ့လူတယောက်လေဒါပေမဲ့အခုကမ္ဘာပြည်မှာဖြစ်နေတဲ့ကိစ္စတွေကဒါလူတွေအားလုံးနဲ့ပတ်သက်တဲ့ဟိုနိုင်ငံထဲမှာနေတာမနေတာလည်းမဆိုင်ဘူးမှရယ်မတရားတာတွေအကုန်လုံးလုပ်နေတာကိုပြန်ပြီးတော့တွန်းလှန်အောင်ပါပဲပြင်းမဲ့တဲ့လူတွေကိုတတ်ချက်ပြီးတော့နှိမ်နေနေတာဒီစစ်တော်အာဏာရှင်ဘာမှလက်ခံကြအကြောင်းမရှိဘူးအမသူတို့တွေကုတ်သွေးစုံနေတာအလုံးခံခဲ့တဲ့နှစ်ပေါင်းအများနေပြီမတရားမှုကိုတော်လန်တာအနေနဲ့တတ်နိုင်တဲ့ကြားတဲ့နေရာကနေကပြီးတော့အကုန်လုံးဝင်ပြီးတော့လုံအောင်မှာပဲမှာဒူတိုင်းလုံအောင်မဲ့ကိစ္စတကုံမလို့ပါ
တိုးတက်တဲ့နိုင်ငံတွေမှာခံစားရတဲ့အခွင့်အရေးမျိုးမြန်မာနိုင်ငံသားတွေခံစားစီခြင်းနဲ့လန်ဒန်မြို့သားကိုဖြိုးမောင်မောင်ကလည်းပြည်သူတွေအနာဂတ်အတွက်ဆက်အနာသိမ့်မှုကိုတတ်နိုင်တဲ့ဘက်ကစံကျင်နေပါတယ်
ဟိုငိုရဲကနိုင်ငံရေးသမားလည်းမဟုတ်ဘူးကျောင်း activist လည်းမဟုတ်ဘူးအဲ့ဒါလေးစိတ်ဝင်စားတဲ့လူလည်းမဟုတ်ဘူးကိုယ်စိတ်ထဲမှာရှိတာကိုမိသားစုထောက်ပံ့ဖို့ကိုမိသားစုအတွက်လှုပ်လှုပ်ဖို့ပဲရှိတာပါစီကမနိုင်ပြောရင်ကြောက်လို့မရှိဘူးခုကကိုနေလို့ရတယ်ကျောင်းဒီမှာမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဒီနိုင်ငံမှာလည်းအခြေကျပြီးနေတိုင်းနေပြီမိသားစုလည်းဒီနိုင်ငံမှာရှိတယ်ကိုကျောင်းနာကက်အတွက်လည်းဖိုက်နေတာပေါ့ကျောင်းနာကက်လည်းရောက်မှာမရှိတော့ဘူးမြန်မာနိုင်ငံမှာအဲ့တော့ကျောင်းတို့ကခုကဘာအတွက်လဲဆိုတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံသားမှာအခုနေပြီးတော့နိုင်ငံသားမှာရတဲ့လူအခွင့်အရေးတွေညီမနိုင်ငံမှာမရဘူးဆိုတာဆုံးရှုံးနေတာတွေကိုသိတယ်မတရားခံရတာတွေနောက်တော့တိုးတက်တဲ့နိုင်ငံမှာနေနေတော့ကိုယ့်နိုင်ငံတိုးတက်တာလည်းမြင်သိချင်းနေမှာကိုယ့်နိုင်ငံကအခုဆိုရင်နေဟိုကျွန်တော်ရောက်ကစားတော့ဆိုညီမနိုင်ငံဆိုရင်ဘယ်သူမှမသိဟိုလူတွေကကြည့်လိုက်ရင်ဟိုပထမဆုံးညီမနိုင်ငံသားတွေကိုတွေ့ဘူးတဲ့အကြည့်နဲ့အကြည့်ခံခဲ့ရတာအထင်သေးခံခဲ့ရတာနိုင်ငံတကာမှာနော်ဘန်ဆောက်ဘန်ကောက်ဖွင့်ခြင်းညီမဘက်ဖို့ဖွင့်ဖို့လို့ဘန်ကောက်ဖွင့်လို့မရခဲ့တာလည်းပါလေရှိခဲ့တယ်အဲ့တော့အဲ့လိုတောက်ချောက်ကြီးဖြစ်လာတော့ကျွန်တော်တို့ကတည်ရတာညီမနိုင်ငံသားတွေဘလောက်အနေခံရလဲကဘာပေါ်မှာမျက်နှာငယ်ရတယ်ဆိုတာဘာကြောင့်မျက်နှာငယ်နေရလဲဒီစစ်ဆိုးရလို့လို့ဒီလိုတွေဖြစ်အဲ့တော့ဒီဆိုးရကြီးကိုမရှိသေးချင်တော့တိုးတက်တဲ့လူပဲရှိသေးချင်တယ်ကျွန်တော်တို့ဒီနိုင်ငံမှာတိုးတက်နေရအောင်ကြည့်ပြီးညီမနိုင်ငံကိုတိုးတက်စေချင်တယ်အဲ့ကြောင့်ကျွန်တော်တို့အခုဒီချိန်မှာအားတက်သရောပါဝင်ပြီးတော့ငွေအားလူအင်အားစိတ်အင်အားအကုန်လုံးရင်းနှီးပြီးတော့လိုက်လုပ်နေတာပေါ့
ပြည်ရဲမှာရှိမနေပေမဲ့ပြည်ပကနေတက်နိုင်တဲ့နေလန်နဲ့မြန်မာနိုင်ငံတွေကအခြေအနေတွေကိုလူမှုကွန်ရက်တွေပေါ်မှာတင်ပြနေတာပါအခုလိုမြန်မာနိုင်ငံနဲ့ဝေးတဲ့နိုင်ငံတွေမှာနေထိုင်နေကြပေမဲ့မြန်မာနိုင်ငံတွေမှာမတရားမှုတွေဖြစ်နေတာကိုထိအတိုင်းထိနေနိုင်ကြတဲ့အတွက်တက်နိုင်တဲ့ဘက်ကနေဆရာနာရှင်ကိုဆန့်ကျင်ပေးနေကြတာဖြစ်တဲ့ဆိုတဲ့သဘောထားတွေကတော့အားလုံးတူညီနေကြပါတယ်သူတို့အပြင်အခုလိုမျိုးကိုအားညံအားငွေအားနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မအစဉ်မြန်မာပါ
မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမဲ့အစီအစဉ်ကိုနားဆင်ကြကြရအောင်ခင်ဗျာ။ VOA American တန်ခါတင်းလင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်တဲ့ရောက်လာချိန်မှာဆရာနာဆန့်ကျင်ရေးတပိတ်တွေနိုင်ငံအနှံ့နေစဉ်ပေါ်ပေါက်နေစေဖြစ်တယ်လို့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေကြရပါတယ်။ဒီကနေ့ရန်ကုန်မြို့တဝိုက်မှာလမ်းပေါ်ပေါ်ထွက်ကြွေးကြော်ဆန္ဒပြကြတာရှိသလိုအာဏာရှင်ဆန့်ကျင်ရေးစာရန်တွေလက်ကတ်တာမျိုးလည်းလုပ်ကြပါတယ်ရန်ကုန်တဲ့မန္တလေးမြို့တို့မှာတံပုံးတီးလို့ဆိုပြီးစစ်ကောင်စီတွေကအိမ်တွေကိုလေးကွာတွေအုပ်ခဲကြိုးတွေနဲ့ပြည်အောင်မကဘဲကားမှန်တွေကိုလည်းရက်ခွဲခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်နေ့စဉ်ရက်ဆက်လမ်းမပေါ်ထွက်ချီတက်ဆန္ဒပြနေကြတဲ့မန္တလေးတဝဲမှာအပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်နဲ့လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာနယ်ဇင်းသမား80ကျော်ဖမ်းဆီးခံထားရပြီးထက်ဝက်ကျော်လောက်ကအခုထိထင်းထင်းခံနေကြရတဲ့အကြောင်းဒီကနေ့ကပ္ပစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်မြန်မာနိုင်ငံအတွင်းကတန်တမာအဖွဲ့အစည်းက တန်တမန်အဖွဲ့68ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်ဖန်စီခံထားရတဲ့တင်းတောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလုပေးဖို့တင်းအချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပြည်ပြင်တာဆီမှုတွေကိုရပ်ဆိုင်ဖို့တန်တမန်အဖွဲ့စီတွေကတောင်းဆိုထားကြတာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ပြည်ပြင်ကတ်တမှုတွေကြားကစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ပြီးကမ္ဘာတိအောင်ဖြန့်ဖြူးပေးနေတဲ့တင်းတောက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီးလ်ကလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီကနေ့ကြောက်တဲ့ကမ္ဘာစံနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အဖြစ်နဲ့အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာဒီနေ့လာနေအတွက်အစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆွမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်မှာ VOA အစီအစဉ်ဒီကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်မာကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာThis program has